ပြည်တွင်းစစ်ကြောင့်ဒေသခံပြည်သူတွေအသက်အိုးအိမ်ဆုံးရှုံးခဲ့ရတယ်လို့စစ်ဘေးဒုက္ခသည်အဖြစ်တင်ဆောင်နေကြရတာကြောင့်မြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့စစ်ပွဲတွေအမြန်ရပ်တန့်ပေးဖို့ထောင်နဲ့ချီတဲ့တိုင်းရင်းသားပေါင်းစုံဒေသခံပြည်သူတွေကကွတ်ခိုင်မြို့မှာဒီကနေ့မနက်ပိုင်းကစန္ဒဖော်ထုတ်တောင်းဆိုခဲ့ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးမှာပါရှင
်မြန်မာတပ်မတော်နဲ့တိုင်းသားလက်နက်ကင်တွေကြားဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ကြဖို့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခတ်မြို့မှာဒီကနေ့မနက်ပိုင်းကမြို့တွင်းစီတန်းလှည့်လှည့်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ
်
ကုတ်ခတ်မြို့နယ်တိုင်းရင်းသားယဉ်ကျေးမှုပေါင်းစုံဆန္ဒထုတ်ဖော်ပွဲကိုမနက်9နာရီကနေနေ့လယ်12နာရီအထိကုတ်ခတ်မြို့ကြောက်တန်ခွင်းကနေအောင်ချမ်းသာစားသောက်ဆိုင်အထိအဲဒီကမှကျောက်တိုင်ခွင်းအထိထောင်ကျော်တဲ့ဒေသခံတိုင်းရင်းသားတွေကခြိတက်လမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။စစ်ပွဲတွေကြောင့်အသက်အိုးအိမ်ပျက်စီးဆုံးရှုံးရသလိုစီးပီးဒုက္ခသည်တွေအဖြစ်နေရက်စွန့်ခွာတင်းရှောင်ကြရကြောင်းအမျိုးသမီးကလေးငယ်နဲ့တက်ကြီးရွယ်အိုတွေရဲ့ဘဝလုံခြုံရေးအတွက်ဒေသခံတွေမှာစိုးရိမ်မှုရှိနေတာကြောင့်စစ်ပွဲတွေရပ်တန့်ပေးဖို့တောင်းဆိုရတာဖြစ်ကြောင်းဒီဆန္ဒထုတ်ဖော်ပွဲကိုဦးဆောင်သူပလောင်တိုင်းရင်းသားဦးထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ဒေတာမှာဒီလိုဖြစ်ဖြစ်ကျွန်တော်တို့တိုင်းရင်းသားတွေဒုက္ခရောက်တဲ့အကြောင်းပေါ့ဖြစ်ဖြစ်ကျွန်တော်အိုးအိမ်လုံးချုံရေးကျွန်တော်တို့စီးပွားလုံးချုံရေးနောက်ပြီးတော့မှကျွန်တော်တို့ကအဲ့မှာမနေနိုင်ဘူးဆိုကျွန်တော်စစ်ဘေးဒုက္ခတွေဆစ်ချောင်းတွေဖြစ်လာမှာအဲ့တော့စစ်ဘေးဒုက္ခတွေဖြစ်လာပြီးဟေးဆိုကျွန်တော်တို့တိုင်းရင်းသားတွေဘဝကျွန်တော်တို့ဘဝရေမှန်းချက်ကိုပျောက်သွားတယ်လို့ဖြစ်နေတာလေအဲ့ဒီဒီလိုဖြစ်တဲ့အံကိုကျွန်တော်တို့ဒေတာကခါးသီးခံရပါတယ်နောက်ဆက်လို့ကိုစစ်ပွဲမဖြစ်ပဲနဲ့နိုင်ငံရေးစပွဲပိုင်းပေါ်မှာထိုင်ပြီးတော့ဆွေးနွေးတဲ့နေ့ကိုကျွန်တော်ကလိုချင်နေတာအာစန္ဒပေါ်ထုတ်တဲ့ကျွန်တော်တို့တိုင်းဒေသခံတိုင်းသားတွေပေါ့နှစ်ထောင်လောက်တော့ရှိပါတယ
်ဒီရပိုင်းတွင်ကချင်ဒေသမှာ KIA တပ်တွေနဲ့မြန်မာတပ်မတော်တို့စစ်ရေးတင်းမာနေကြသလိုဒီကနေ့မှာဆိုရင်လဲရှမ်းပြည်ကြောင်မဲဒေသမှာ TNL တအောင်းပလောင်တပ်တွေနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်ဒီလိုပြည်တွင်းစစ်ကြောင့်ကလင်းငယ်တွေရဲ့ပညာရေးကိုထိခိုက်စေပြီးငင်းညမ်းစွာပညာသင်ကြားနိုင်ရည်နဲ့စေဘေးဒုက္ခသည်တွေကိုရိတ်ကဖြတ်တောက်မှုကနေရပ်တန့်ဖို့တောင်းဆိုခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်သူတူဦးဖြစ်တဲ့စိုင်းလန်းဝိုင်းကသူ့အမြင်ကိုပြောပါတယ
်ဟိုပါဗောအများဆုံးဖြစ်တာတော့ဒီရွာတွေအားလုံးကပျက်စီးကြတာများတယ်ပြီးရဒီကလေးတွေငယ်တွေပညာရေးဗောနော်တောင်းရတယ်ပျက်စီးကြတယ်အားလုံးကဟိုပါဗောနေရာအတွက်လည်းအခက်ခဲရှိကြတယ်အခုဆိုဒုက္ခတွေလည်းအများကြီးဗောဒီဒီတွေလည်းအရင်ဒုက္ခရောက်တယ်ဗောအများကြီးတော့အိုးအိမ်ဆုံးခေါ်ပြီးပြေးလာတဲ့အခက်အခဲအများဆုံးပဲဗျ။အတိအကတော့ဒီစစ်ပွဲကြောင့်ဒီလိုအခက်အခဲတွေဖြစ်လာတယ်ဗောနော်။အဲတော့စစ်ပွဲအားလုံးရပ်တန့်ပြီးဖြစ်နေပေါ့
။ NLD အစိုးရကလည်းပြည်တွင်းစစ်ရပ်ဆဲနိုင်ရေးအတွက်အပြည့်အညင်ညာရေးဖြစ်စဉ်ကိုဆက်လက်စ조사အကောင်အထည်ဖော်နေပေမဲ့လက်တွေမှာတိုင်းသားဒေသအတွင်းစစ်ပွဲတွေဆက်ရှိနေတာကြောင့်ဒီစစ်ပွဲတွေအ мян ရပ်တန့်ပေးဖို့လိုလားကြောင်းဦးထွန်းအောင်ကပြောပါတယ
်။ဟာဝင်ရှိတဲ့အစိုးရလူကြီးတွေတော့လုံနေပါတယ်ဆွေးနွေးနေပါတယ်ဆွေးနွေးနေပါတယ်ဒါပေမဲ့ဒီအောက်မှာတော့သူတို့ဆွေးနွေးတဲ့ကာလကိုကျွန်တော်ဒီမှာတိုက်ပွဲဖြစ်နေတာလေအားဓာရီကိုဖြစ်နိုင်ရင်အများဆုံးဒီလိုစိတ်မဖြစ်အောင်လုပ်ပေးစီစဉ်ပါတယ
်ကုကံမျိုးတိုင်းသားပေါင်းစုံဆန္ဒထုတ်ဖော်ပွဲကနေကြီးညာချက်တစ်ဆောင်ထုတ်ပြန်ခဲ့ပြီးပြည်တွင်းစစ်ဖြစ်ပွားအောင်ဖန်တီးတဲ့လူပုတ်ကိုအဖွဲ့အစည်းအလုံးရဲ့လုပ်ရက်တွေကိုပြင်းထန်စွာရှုတ်ချကြောင်းအကြမ်းဖက်မှုမှန်သမျှကိုလည်းရှုတ်ချကြောင်းသဘောထားထုတ်ပြန်ခဲ့တာတွေ့ရပါတယ်ဒီကနေ့မနေ့ပိုင်းတုန်းကလည်းကချင်ပြည်နယ်မိုးမောင်းမြို့မှာရာကြောတဲ့ဒေသခံတွေကစစ်ပွဲတွေရပ်ဖို့နဲ့ငញ្ញမ်းရေးလိုလားကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်ခင်ဗျာ